စီးရီးယားနိုင်ငံရဲ့အသွင်ကူးပြောင်းရေးအစီအစဉ်ကိုစီးရီးယားနိုင်ငံသားတွေကပဲဥဆောင်တဲ့အကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရုံးကဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်။စီးရီးယားအာဏာရှင်ဘာရှာအယ်အာဆတ်ကိုဖြုတ်ချလိုက်တဲ့သဘုံအဖွဲ့ခေါင်းဆောင်တွေတွေ့ဆုံစဉ်အဲ့ဒီလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အသွင်ကူးပြောင်းရေးအစီအစဉ်ဟာ2015ခုနှစ်မှာစီးရီးယားအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ယုံကြည်စစ်ချရမှုအားလုံးပါဝင်နိုင်မှုနဲ့လူမျိုးဘာသာခွဲခြားမှုမရှိစေရဆိုတဲ့အချက်အလက်တွေနဲ့အညီ6လအတွင်းအကောင့်တွေပေါ်ဖို့လိုအပ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုအများဆုံးရေးဆွဲပြီးရွေးကောက်ပွဲကျင်းပပေးဖို့လိုအပ်ကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂီယာဖရာဆင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စီးရီးယားသဘုံအဖွဲ့ခေါင်းဆောင်အာမက်အယ်ရှာရိုင်းနဲ့တွေ့ဆုံခဲ့တဲ့ပီတာဆင်ကတော့စီးရီးယားပြည်သူတွေအတွက်ကုလသမဂ္ဂအနေနဲ့အတက်နိုင်ဆုံးကူညီထောက်ပံ့ပေးသွားမှာဖြစ်တဲ့အကြောင်းပြောပါတယ်လက်ရှိအခြေအနေတွေနဲ့ကန့်ကျင်မှုရှိအောင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုပြင်ဆင်ချမှတ်ဖို့လိုအပ်တယ်ဆိုတဲ့အချက်ကိုသူတို့ဘက်ကတင်ပြဆွေးနွေးခဲ့တယ်လို့သဘုံအဖွဲ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ